Bangladesh ဘက်ကိုထွက်ပြေးသွားတဲ့နေရပ်ဆွန့်ခွာသူတွေက22ဦးဟာဒီပြန်လည်လက်ခံရေးစခန်းတွေကနေတဆင့်ဒီလာထဲမှာပဲကိုယ့်အစီအစဉ်နဲ့ကိုပြန်ပြီးတော့ဝင်ရောက်လာပါတယ်။နိုင်ငံတကာကဖိအားပေးနေတဲ့ရိုဟင်ဂျာဒုက္ခသည်တွေနေရပ်ပြန်နိုင်ရေးအတွက်ဘင်္ဂလားဒေ့ရှ်နဲ့နှစ်နိုင်ငံသဘောတူညီချက်လက်တွေ့မလုပ်နိုင်သေးပေမဲ့အခုလိုတီချာကိုယ့်အစီအစဉ်နဲ့ကိုဝင်ရောက်လာသူတွေလည်းရှိလာနေတာပါ။ဒီအခြေအနေကိုတော့ VOA သတင်းတောက်မဆုစုကစုံစမ်းမေးမြန်းတင်ပြထားပါရှင်။
နေရဆုံးခါသူတွေကကိုယ်အစီအစဉ်နဲ့ကိုမြန်မာနိုင်ငံနဲ့ပြန်ဝင်လာတဲ့မိသားစုဝင်၃ဦးပါတဲ့အိမ်နောက်စုတစုကို match လာ9ရက်ပြီးခဲ့တဲ့စနေနေ့ကတောင်ပြိုလဝဲပြန်လည်လက်ခံရေးစခန်းကစီစစ်လက်ခံခဲ့ပါတယ်။သူတို့တွေကိုလူဝင်မှုကြီးကြပ်ရေးဆိုင်ရာလုပ်ငန်းစဉ်အရာစီစစ်မှတ်တမ်းတင်ပြီးပြန်လည်လက်ခံခဲ့တယ်လို့တောင်ပြိုလဝဲပြန်လည်လက်ခံရေးစခန်းကတက်ထောက်ညွှန်ကြားရေးမှူးဦးစော်မင်းသိန်းက VOA ကိုပြောပါတယ်။
မိသားစုတစုလည်းပါတယ်အမေရဲ့တားရဲ့သမီးရဲ့ပေါ့မွတ်စလင်လူမျိုးပါဗျာ
ဆိုတော့အိမ်နောင်စုအဟောင်းရှိတယ်ပေါ့နော်ကျွန်တော်ကတော့ဒီကျွန်တော်လုပ်ငန်းစဉ်အတိုင်းပြည်နယ်တို့ဝင်ထားတဲ့စာနဲ့တိုက်ဆိုင်စစ်ဆေးတယ်ပေါ့နော်မှန်ကန်တဲ့အတွက်ကျွန်တော်ကသူတို့အိမ်နောင်စုထုတ်ပေးပါတယ်ပြီးရင် MPC ကြံလို့ရှိပါတယ
်အခုလိုပြန်လည်ဝင်ရောက်လာသူတွေကိုကျန်းမာရေးစောင့်ရှောက်မှုနဲ့ထောက်ပံ့ပစ္စည်းတွေပေးအပ်ခဲ့တယ်လို့လည်းဦးစောမင်းသိန်းကအခုလိုဆက်ပြောပါတယ်
လူမှုဝန်ထမ်းဆိုလို့ရှိရင်လည်းဒီပစ္စည်းထောက်ပံ့နေရှိတယ်။ကျန်းမာရေးဆိုလည်းကျန်းမာရေးဆွဆွေးထောက်ပံ့မှုတွေရှိပါလေဗျ။သူဌာနဆိုင်ရာလိုက်အကုန်လုပ်ကြပါလေဗျ
။ရခိုင်မြောက်ပိုင်းပြည်ပခါတွေကြောင့်အိန္ဒိယချင်းဘင်္ဂလားဒေ့ရှ်နိုင်ငံနဲ့ပြည်ဝင်သွားတဲ့တင်ကနန်းရှိတဲ့ရိုဟင်ဂျာဒုက္ခသည်တွေနေရပြန်နိုင်ရေးကြန့်ကြာနေတဲ့အပေါ်နိုင်ငံတကာမှာတော့မြန်မာအစိုးရကိုဖိအားတွေပေးနေတာပါ။မြန်မာအစိုးရကတော့ရိုဟင်ဂျာအသုံးလုံးလက်မခံပေမဲ့ဒီဒုက္ခသည်တွေနေရပြန်နိုင်ရေးအတွက်စီစဉ်ဆောင်ရွက်နေတယ်လို့ပြောထားပါတယ်။မြန်မာနိုင်ငံအနေနဲ့ဒုက္ခသည်တွေကိုပြန်လည်လက်ခံရင်းနဲ့နေရာချထားရေးကိစ္စရပ်တွေကိုဘင်္ဂလားဒေ့ရှ်အစိုးရနဲ့ညှိနှိုင်းဆောင်ရွက်နေပြီးအာဆီယံနိုင်ငံအပါအဝင်မိတ်ဆွေနိုင်ငံတွေနဲ့နိုင်ငံတကာကအဖွဲ့အစည်းတွေကုလသမဂ္ဂအဖွဲ့အစည်းတွေနဲ့ပါပူးပေါင်းဆောင်ရွက်နေတယ်လို့လူကယ်ပြန်ဝင်ကြီးဒေါက်တာဝင်းမြတ်အေးကမက်ရှလာ9ရက်နေ့တုန်းကစစ်တွေမြို့မှာပြုလုပ်တဲ့ချေးရွာနေသူတွေနဲ့တွေ့ဆုံချိန်မှာပြောဆိုခဲ့ပါတယ်မက်စတာရှိရဲ့ပြီးခဲ့တဲ့တနင်္ဂနွေနေ့တုန်းကလေနေရဆုံးခါသူတွေကအိမ်နောင်စု16စုဟာကိုယ့်စီစဉ်တဲ့ကိုပြန်လည်ရောက်ရှိလာတယ်လို့ငခုရပြန်လည်လက်ခံရေးစခန်းကလက်ထောက်ညွှန်ကြားရေးမှူးဦးဝင်းအောင်ကပြောပါတယ်
ရှိရနေတုန်းကတခါရှိတယ်အိမ်နောင်စုက16စုပေါ့လူတွေက19ကျားက19မားက2
သူတို့တွေကိုလိုအပ်တဲ့စီစဉ်မှုတွေလုပ်ပေးပြီးငခုရပြန်လည်လက်ခံရေးစခန်းကလက်ခံခဲ့တာပါတဖက်နိုင်ငံကိုထွက်ပြေးသွားကြသူတွေကကိုယ်စီစဉ်တဲ့ကိုမြန်မာနိုင်ငံနဲ့ပြန်ဝင်လာသူတွေဟာအခုချိန်မှာ900ကျော်အထိရှိနေပါပြီ။ပြန်ဝင်လာသူတွေကိုတောင်ပြိုလဝင်းနဲ့မခုရစခန်းတို့ကနေစီစဉ်လက်ခံနေပြီးကောက်ဖိုးကောင်ချစခန်းကနေတဆင့်ပြန်လည်နေရာချထားပေးနေတာပါ။